Democratic Party သမ္မတလောင်းလက်ရှိဒုသမ္မတ Kamala Harris ပထမဆုံးရုပ်သံအင်တာဗျူးထည့်ခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းအဖြစ်အရွေးခံရပြီးတဲ့နောက်ဒုသမ္မတ Harris အနေနဲ့အခုလိုမနစ်ကြသရင်းများကဖြေကြားခဲ့တာပါ။ American တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူတင်းကျပ်စွာကင်တွယ်ဖြေရှင်းသွားမယ်လို့ဣသရေအတွက်နောက်ဣသရေအတွက်လည်းလည်းအထောက်ပံ့ပေးနေတာကိုလည်းရက်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းချက်မှာသူကပြောခဲ့တာပါဒီမေးမြန်းချက်ကိုဒုသမ္မတ Harrison အတူတူဒုသမ္မတဖြစ်ဝင်ရောက်ရွေးခံမဲ့ Minnesota ပြည်နယ်ဥချွေမှု Tim Walz ကလည်းပူးတွဲလုပ်ခဲ့ပါတယ်သူ့အနေနဲ့ဣသရေကိုအပြည့်အဝထောက်ခံပေးသွားမှာဖြစ်ပေမဲ့ဂါဇာမှာအပြည့်အဝသဘောတူညီချက်အမြန်ဆုံးရအောင်လှုပ်ဆောင်ဖို့လိုတယ်လို့CNN နဲ့အကြီးအကဲသတင်းတော်တူဖြစ်သူဒါနာဘက်စ်နဲ့တွေ့ဆုံစဉ်မှာ Harris ကပြောခဲ့ပါတယ်။ဒါအပြင်ဂါဇာမှာပါလက်စတိုင်းလူမျိုးတွေသေဆုံးမှုများနေတာအတွက် American အနေနဲ့ Israel ကိုလက်နက်ပို့ပေးတာပြန်သုံးသပ်ဖို့ Democratic Party ဝင်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းဒုသမ္မတ Harris ကပယ်ချခဲ့ပါတယ်။